ချခိုင်ပြည်နယ်အမျိုးနယ်မှာတမတော်နဲ့အေရခိုင်လက်နက်ကန်ဖွဲ့ကြားတိုက်ပွဲတွင်ဒေသခံရွာသားတို့ချုထိခိုက်တန်ရာရခဲ့တဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကုန်းအိမ်ပါအမျိုးနယ်ကစုကန်အုပ်စုတိုင်ကန်ထောက်ကျေးရွာနီလက်နက်ကြီးကြီးချာရောက်ပောက်ခွဲခဲ့လို့ရွာသား၅ဦးထိခိုက်တန်ရာရရှိခဲ့ကြောင်းဒေသခံလူမှုကွန်ရက်ရေးဖွဲ့ကကူမျိုးလွင်ကပြောပါတယ်အမျိုးသမီးတို့ပါဝင်လူ၄
ဒီဟာနီးမှလည်းတမန်ကနေပြီးဒါခံစားရတယ်ဒီတော့တော့ဒီခြေကနေနေခဲ့ပြီးကြိုက်တာအဲ့ဒါကတိုက်ပွဲဖြစ်တာမဟုတ်ဘူးမနေ့ကပေးကားထောင်းသေးတာပေါ့ရွာသေးကနန္ဒကြီးစီကြရောက်ပြီးဒဏ်ရာတော့ကြတာအော်လေးဦးကဒဏ်ရာနင်းငယ်ပြန်ထန်တယ်ခံစားပြီးရှင်းမရောက်တော့ဘူးတော့နောက်တစ်ယောက်ကတော့ထိတ်တလုံးပါနင်းငယ်ထိခိုက်တယ်ပေါ့အုံးလုံးကတော့လူရောရောက်တန်ရာရတယ်ပေါ့
အမျိုးနဲ့မှာအရသားတွေထိခိုက်တန်ရာရရှိခဲ့တဲ့အသည့်တိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ဒေရခန့်ရွာသားတို့ဟာလည်းဘေးလို့ရတိမ်းချောက်ဆွဲပြေးနေကြတယ်လို့ကိုမျိုးလွင်ကပြောပါတယ
်ရောတော်တွေကတော့ကြောက်ပြီးကထွက်ပြေးကြတာရှိတယ်အခုချွေသူတို့ရွာမှာလက်ရှိရာခံလုံးလာပဲရှိတော့ပြီးဆောက်ရှိရာခံလုံးကဆွဲပြေးတော့ကြတယ်မိကြရတယ်ပေါ့
ပြီးခဲ့တဲ့လကနေဒီလအထိမြန်မာစစ်တပ်နဲ့အေအဖွဲ့တို့စစ်ရေးတင်းမာမှုဖြစ်စဉ်ကြောင့်အမျိုးနယ်ကစုကန်ချေးရွာအုပ်စုရွာရှိရွာကရွာသားတထောင်ကျော်ဟာရက်ရွာကနေတိမ်းရှောင်နေရဆဲဖြစ်ပါတယ်တမရော်ပြောခွင့်ရဘုံမှုချုပ်စော်မင်းထွန်းကတော့အမျိုးနယ်ကစုကန်အုပ်စုဖက်ပြေကပ်မှုအခြေအနေကိုမသိရှိသေးကြောင်းပြောပါရယ်မနေ့ကကြောက်တော်မြို့နယ်တောင်တောင်ရိုးကျေးရွာနေရှိခမရ36သစကန်းကိုအေအေရခိုင်လက်နက်ကန်ဖွဲ့ကနေဝင်ရောက်တိုက်ခတ်ခဲ့တယ်လို့တမရော်ပြောခွင့်ရဘုံမှုချုပ်စော်မင်းထွန်းကပြောပါရယ
်26နှစ်လက်ပိုင်းရဖြစ်တာမနေ့တနားရင်းနေတော့ပါဖြစ်တာအဲရင်းထားတဲ့ပြုတ်ကိုပြစ်ခတ်တာရှိတယ်ထိခိုက်တယ်ရရှိလို့မရှိဘူးအဆောင်တစ်ချို့ကအများနဲ့ထိခိုက်မှုရှိ
ရခိုင်လက်နက်ကန်အေပြောခွင့်ရခိုင်ဒုက္ခကလည်းတောင်းတောင်ရိုးကျေးရွာဖက်တိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပြောပါရယ
်ကြောက်တုံမျိုးနေဒီတောင်းတောင်ရိုးတဝိုက်မှာထိတွေ့တိုက်ခိုက်မှုတွေဖြစ်တာရှိတယ်
ပြီးခဲ့တဲ့စနေနေ့တုန်းကလည်းမင်းပြမျိုးနေဘက်မှာတိုက်ပွဲဖြစ်ပွားကြောင်းခိုင်ဒုက္ခကဆက်ပြောပါရယ
်ဇူလိုင်လ25ရက်နေ့မှာဒီမင်းပြမျိုးနေခွတ်ဆုံရွာနဲ့ဒီမင်းရွာကြပေါ့နော်ဒီရန်ကုန်စစ်တွေကားလမ်းမထက်မှာမြန်မာစစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို့ဒီဖြတ်တောက်တိုက်ခိုက်ခဲ့တာရှိတယ်။ဟိုအဲ့ဒီတိုက်ခိုက်မှုအတွင်းမှာရန်သူဘက်ကအနည်းဆုံး10ဦးထဲမနေကြဆုံးတာရှိတယ်ဗျ
။တမရော်ပြောခွင့်ရဘုံမှုချုပ်စွန်မင်းထွန်းကတော့မင်းပြမျိုးနယ်တိုက်ပွဲမှာတမရော်ဘက်ကထိခိုက်မှုမရှိခဲ့ဘူးလို့ဆိုပါတယ်
။မင်းပြဘက်မှာရာမောင်သရနာလီနော်ရဲ့ကျွန်တော်တို့ထိတွေ့မှုရှိခဲ့တာရှိတယ်။ထိကြတာရရှိမှုမရှိပါဘူး
။ဒီနေ့မှလည်းဘူရီတောင်မြို့နယ်ဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားမှုရှိပေမဲ့အသေးစိတ်ကိုမသိရသေးဘူးလို့အေအေဖွဲ့ကပြောပါတယ်ရခိုင်ပြည်နယ်တွင်တမတော်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတာတစ်နှစ်ကျော်ကြာပြီဖြစ်သလိုအရသားတွေထိခိုက်ဒေဆုံးအဖမ်းခံရမှုတွေကလည်းမြင့်ဆက်လာနေပါတယ်ဒါပြင်ကိုဗစ် -19 ကူးစက်ရောဂါဖြစ်ပွားနေတဲ့ကာလမှာလက်နက်ကန်ပြည်ပခန့်တွေရှော့ချဖို့ကုလသမဂ္ဂတွေ့ရင်မှုချုပ်ကနေတိုက်တွန်းမှုတွေရှိနေပေမဲ့ရခိုင်ဒေသအတွင်းမှာတော့စစ်ရေးသိမ်းမှနေတဲ့အခြေအနေမှာရှိနေပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်